ရေတက်အခြေစိုက်စခန်းဆောက်ဖို့ပါကစ္စတန်နိုင်ငံကဖိတ်ခေါ်ထားတယ်လို့သတင်းတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်နေတဲ့ကိစ္စကိုသူတို့မသိပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအင်ကာနီမှာပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ယူဆော့ဖ်ရာဇာဂလာနီပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်ပြည်ကိုသွားခဲ့တဲ့အစိမ့်မြင့်ခီးစဉ်အတွင်းဒီဖိတ်ခေါ်မှုကိုပြုလုပ်ခဲ့တာပါလို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးအာမက်မူခတာကစနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒါပေမဲ့ဒီလိုပုံစံမျိုးစီမံကိန်းမျိုးရှိခဲ့တယ်ဆိုတာသူမသိဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျီယန်ဟီယူကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။သူမသိတဲ့လောက်တော့ပါကစ္စတန်ဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းအဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိဘူးလို့ဂျီယန်ဟီယူကပြောပါတယ်။လက်ရှိစင်ကာပူနိုင်ငံနဲ့ရှိနေတဲ့စာချုပ်တက်တန်းကုံဆုံးတာနဲ့ဂါဝါဒါမှာရှိတဲ့ရေနက်စကမ်းမှာတရုတ်နိုင်ငံကပြောင်းလဲလှုပ်ဆောင်မှုသဘောတူခဲ့တယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးမူခတာကကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီစိတ်ကမ်းမှာတရုတ်ကရေတပ်အခြေစိုက်စခန်းတည်ဆောက်မယ်ဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့ပို့ပြီးတော့အားရကျေနပ်မိမယ်လို့လည်းကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။